to the Voice of America in Burmese.
မင်္ဂလာကြမှာတော်တာရှင်များရှင်2018ခုနှစ်စက်တင်ဘာ23ရက်စတင်းငွေနေ့ညပိုင်း VOA စီစဉ်နေကိုမေဂန်ပြာစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတချိန်ည9:00နာရီစနေနေ့တိလိုင်းဒိုမီတာ24.25/32တို့ကနေတရက်ထုံးလွှင့်ပေးနေပါတယ်။ကျမအီတန်စမဒီညတော်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမသင်္ကီထိုက်ပါရှင်။ဒီညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပါမယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့ဆိုရဲအမျိုးသမီးကလွတ်တော်ကော်မတီရှေ့မှာထွက်ဆိုဖို့ယာယီသဘောတူလိုက်ပါပြီ။အမေရိကန်နိုင်ငံတွင်ရွှေ့ပြောင်းနေထိုင်သူတွေအတွက်ထောက်ပံ့ကူညီရေးအစီအစဉ်တွေကိုဖြတ်တောက်မဲ့အဆိုပြုချက်တစ်ခုကိုအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။ဒီလိုထိတ်တဲရောက်တဲ့နေ့ကြားကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညတဲ့တော်တော်ရှင်နေနားဆင်ကြမယ်တဲ့မှာတော့နှစ်ပေါင်းများစွာသတင်းမောင်ချခံထားရတဲ့အချိန်ကနေသတင်းဆောင်ကိုစမတ်ဖုန်းပေါ်ကနေလွယ်လွယ်ကူကူရယူနိုင်တဲ့အချိန်ဒီရုပ်ချက်ရောက်လာတဲ့အတွက်သတင်းမှန်သတင်းမှားဝေခွဲမရတဲ့ရှုပ်ထွေးတဲ့ပြဿနာတွေကြုံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
အဓိကတော့ကျွန်တော်တို့ကဒီတော်တော်များများလက်စီမီဒီယာတွေမှာဆိုရှယ်မီဒီယာတွေဒီ group page တွေရှိကြတယ်ပေါ့ page ကတော့အထူးဆုံးပါနောက်တစ်ခုကတော့ပါလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလောက်လာကြတယ်
ဒီဖြစ်ကြအပြောင်းလဲတက်ရောက်မှုကိုအကြောင်းကိုလေ့လာနေတဲ့သူကြကခုလိုသုံးသပ်ထားတာကိုမကြခင်မှာမြန်မာရေးစနစ်ကမှာပြည်သူနာဆင်ကြဖို့ရှိပါတယ်ဒါပြင် TV ကူးစက်ရောဂါအကြောင်းကိုလည်းဒီနောက်ပိုင်းမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တကြီးထမ်းတဲ့ကိုသားညို့ဦးရောကကြီးညာပေးပါလိမ့်မယ
်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရသူ Brett Kavanaugh ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆွဲထားတဲ့ Christian Blasey Ford အနေနဲ့လာမယ့်ခြားသာပြည်နှစ်မှာလွှတ်တော်ကော်မတီရှေ့မှောက်ထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှင်နေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့စနေနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတဲ့အကြောင်းမီဒီယာတွေမှာဖော်ပြပါတယ်။ကော်မတီရှေ့မှောက်ကြံထားမှုနဲ့ပတ်သက်ပြီးစီကံချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်။ဆွဆွဲထားသူအမျိုးသမီး Christian Blasey Ford ကကော်မတီရှေ့ထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့အီးမေးလ်တစ်စောင်ကို Ford ရဲ့ရှင်းလင်းတွေကပို့လိုက်တာပါ။အီးမေးလ်ကနေတဆင့်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားချက်အများပြားဟာဆိုရင်ဆွဆွဲချက်တွေအပေါ်မျှတပြီးဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုလုပ်မယ်လို့ကော်မတီရဲ့ဂရိကဝတ်နဲ့လုံးဝကန့်ညီမှုမရှိသလိုသတင်းပေါက်ကြားမှုနဲ့လုပ်ငန်းစဉ်ကိုထိခိုက်စေတဲ့အနိုင်အထက်လုပ်မှုတွေအပေါ်မှာလည်းစိတ်ပြက်ရပါမယ်လို့အသေးစိတ်တွေအပေါ်မှာသဘောတူနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအကျိုးဆောင်ရှင်နေတွေပြန်ပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်ထွက်ဆိုပွဲလုပ်မဲ့အခမ်းအနဲကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကန့်သတ်ဖို့နဲ့အဲ့ဒီအချိန်မှာ Mr. Kavanaugh ရှင့်မနေဖို့အစောပိုင်းမှာ Ford နဲ့သူ့ရဲ့ရှင့်နေတွေကတောင်းဆိုထားတာပါဒါပေမဲ့ဒီတောင်းဆိုချက်တွေအတိုင်းသဘောတူထားသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်အီရန်နိုင်ငံနောက်တောင်ပိုင်းကစီးပြခန္ဓာလုံနေခြင်းတက်ခတ်ခံမှုတွေအီရန်သမ္မတကဒီအမေရိကန်ပြည်တော်စုနဲ့ပင်လယ်ကွေ့ဒေသကအာရဗ်မဟာမိတ်တွေပေါ်ကိုပြစ်တင်ပါတယ်ဒီတိုက်ခိုက်မှုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပြီးတော့အနည်းဆုံး80ဒဏ်ရာရခဲ့ပါတယ်။ဒေသတွင်းကခြေစားနိုင်ငံလေးတွေအားလုံးဟာအမေရိကန်ရဲ့အားပေးထောက်ခံမှုနဲ့ယက်တည်တည်ကြတာလို့အီရန်သမ္မတဟက်ဆန်ရဟူနီကတင်ဦးနေနေမှာပြောပါတယ်။ဘယ်နိုင်ငံတွေလဲဆိုတာကိုတော့မဖော်ပြပါဘူး။ဒီလိုမျိုးရာဇဝတ်မှုတွေကျူးလွန်မှုတွေအတွက်အမေရိကန်ကဒီလူတွေကိုသွေးထိုးမြှောက်ပေးပြီးတော့လူအတာတွေထောက်ပံ့ပေးနေတာဆိုပြီးတော့အီရန်သမ္မတကဆွဆဲသွားပါတယ်။အမေရိကန်တွေဟာကမ္ဘာကြီးကိုဗိုလ်ကျဆိုးမှုနေတယ်လို့လည်းကုလသမဂ္ဂထူထောင်ညီလာခံတက်ဖို့အီရန်ကအထွက်မှာသမ္မတရဟူနီကပြောပါတယ်။အီရန်မျိုးသားအကျိုးစီးပွားအတွက်ဥပဒေပေါင်းတွင်းကနေပြီးတော့ဒီတိုက်ခိုက်မှုအပေါ်မှာတုံ့ပြန်ကင်တွယ်မယ်လို့လည်းအီရန်သမ္မတကဆိုပါတယ်။အမေရိကန်အနေနဲ့သူ့ရဲ့ကြွကြော်ရန်စားမှုတွေအတွက်နောင်တရစေလိမ့်မယ်လို့လည်းအီရန်သမ္မတကပြောပါတယ်။တေဆုံးထိခိုက်ဒဏ်ရာရခဲ့ရတဲ့တိုက်ခိုက်မှုကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟယ်လီကရှုံးချပါတယ်။ဒါပေမဲ့လို့အီရန်အုပ်ချုပ်သူတွေအနေနဲ့မတိမငြိမ်ဖြစ်ရခြင်းအကြောင်းရင်းကိုလည်းသုံးသပ်ဖို့လိုအပ်တယ်လို့အမေရိကန်သံမတ်ကြီးကပြောပါတယ်။အစ္စလာမ်အစိုးရကျန်းဖက်ဝါဒဇွဲတွေကိုစန့်ကျင်တဲ့နေရာမှာအီရန်ပြည်သူတွေနဲ့အတူရပ်တည်ပြီးတော့အခုလိုမျိုးထိတ်လန့်စရာအခြေမှာအီရန်ပြည်သူတွေအတွက်အမေရိကန်ပြည်တော်စုအနေနဲ့ဆန္ဒကြီးညာဖြစ်ရတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူကလည်းပြောပါတယ်။စင်နေလုံးကတိုက်ခိုက်မှုမှာတရက်သမား2ဦးအသေရမိပြီးတော့တန်တရားရှိသူ2ဦးကိုဖမ်းမိထားတယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ Avest Data လွတ်မြောက်ရေး RS လှူရှာမှုအဖွဲ့လို့အမည်ပေးထားတဲ့အုပ်စုတစ်စုနဲ့ IS အဖွဲ့တို့ကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။
Tanzania Nangama Bigger Chata Pinika, Victoria Yiganji de Grutimo Nimyo Muma, Tisontu dia Chasa Kone Uti Shilabi, Menisini Tongaro Adeshin, Chenyetu Dugu, Kesin Hangede, Ludrinduka, Popjavale, Adeshin Lumia Vladuga, Engineer Dupite, Alphonse Chara Hani Pipi, Duga, Mounted, Timboye, Sakanema, Low Baby Nigelalu, Nangamai Media Net, Dawan Shiturika, Pioso, Popja Javade, ကရုတင်မောအတွင်းပိုင်းကိုမင်းစနေနေ့ကတတိယမြောက်နေ့အဖြစ်အနာပိုင်းတို့ဆက်ပြီးရှာပွေခဲ့ကြသလိုရေရင်တိမ်မောက်ရတဲ့အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေကြပါတယ်။မောက်နီရီရီတင်မောတွေကတိဆုံးသူတွေရဲ့ရုပ်လောင်းတွေကိုလည်းရှာပွေခဲ့ကြရဲ့အဖွဲ့တွေကတနည်းကုန်ထုတ်ယူနေကြပါတယ်။ဘူဂိုလိုယာမြို့ကနေရူကာယာကျွန်းကိုသွားမဲ့ခီးတဲ့တင်ကရုတင်မောနေမြုတ်ခဲ့ရတာလို့တန်ဇန်နီးယားနိုင
န်ကူညီအစီအစဉ်တွေလက်ခံထားသူတွေအနေနဲ့တရားဝင်နေထိုင်권ကန့်သက်ခါမဲ့အဆိုပြုချက်တက်ကိုအမေရိကန်ပြည်ရင်းလူမျိုးဝင်ကြီးဌာနကစနေနေ့နောက်ပိုင်းတော့ကကြေညာလိုက်ပါတယ်ရွှေ့ပြောင်းလာသူတွေအနေနဲ့ကိုကိုကိုမိခိုအားထားလာစီဖို့နဲ့ဒီရွှေ့ပြောင်းလာသူတွေကြောင့်အခွန်ထမ်းအမေရိကန်ပြည်သူတွေအတွက်ဝင်တော့ဝင်ဖို့မဖြစ်စေဘူးအခုလိုဆောင်ရတာဖြစ်တယ်ဆိုပြီးတော့ပြည်တွင်းလူမျိုးရေးဌာနဝင်ကြီးကလည်းပြောပါတယ်ဒီအဆိုပြုချက်ဥပဒေဖြစ်ဖို့ကတော့လွှတ်တော်ရဲ့အတည်ပြုချက်ရယူပြီးတော့လိုပါသေးတယ်ဒီအဆိုပြုချက်ရဆိုရင်တော့ရွှေ့ပြောင်းနေထိုင်သူတွေအနေနဲ့အမေရိကန်ပြည်သူတွေမှာအများတိုင်းနေထိုင်ခွင့် Green Card ရဖို့ပို့ပြီးတော့ခက်ခဲတောင်းလှုပ်ထားပါတယ်တူးချင်းရဲ့အသက်အရွယ်ကြမှာရေးလူမှုရေးစသဖြင့်ရက်တည်မှုအနေထားအရဆွေရပေါ်ရေးရှိမိခိုနေရမဲ့သူတွေကို public charge လူလူအတွက်ဝင်ပြစေတဲ့လူတွေဆိုပြီးတော့လူမှုကြီးကြပ်ရာရှိတွေကတတ်မှတ်လို့ရှိရင်ဒီလူတွေကိုပြည်ဝင်ခွင့်ကန့်သက်တာဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့်ပေးဖို့ကန့်သက်တာတွေလုပ်နိုင်တဲ့ဆိုတဲ့စီမင်းကမူလကရှိပြီးသားပါဒါဟာအမေရိကန်ပြည်တော်စုကိုဝင်ရောက်လာပြီးတော့ဆွေရထောက်ပံ့ယူထားတဲ့လူတိုင်းတော့အကျုံးမဝင်ပါဘူးဒါပေမဲ့လည်းအခုစီမင်းတည်ရဆိုရင်တော့public charge တမမှုကပိုကျေပြန့်လာပြီးတော့အစိုးရထောက်ပံ့ယူမဲ့သူတွေအတွက်ပါအကျုံးဝင်လာပါတယ်ဒီစီမင်းသစ်ကိုအသေးစိတ်ကိုတော့လာမဲ့သတင်းပတ်တွေအတွင်းတရားဝင်ချပြမှာဖြစ်ပြီးတော့လူထုအနေနဲ့ရက်60အတွက်မှာဒီပေါ်သဘောထားမှတ်ချက်တွေပေးကြဖို့လည်းအစိုးရကတောင်းခံထားပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိไคโลมีตา19กิโลเฮิรตซ์1505ตัวเนี่ยไคโลมีตา25กิโลเฮิรตซ์1180ตัวเนี่ยไคโลมีตา32กิโลเฮิรตซ์6335เนี่ยปฐมนาทีวันมาไคโลมีตา190กิโลเฮิรตซ์1505ตัวก็นี่ทุ่งลื่นไปได้ใช่มั้ย
วิทยุเมียนมาบายซีซั่นเนี่ยตะนิงกะนี่นี่ญาบายตะนิงนี่กูน่าสนใจอ่ะဖြစ်ပါလေနောက်ဖက်ကန်ကជីရွာတစ်ခုကဒေတာခံတွေအနေနဲ့သူတို့ရဲ့အိမ်တွေကိုအော်တိုဘလတ်တရင်းနေနောက်ဆုံးထားဖျက်ပြရမယ်သူအစ္စရေးဘက်ကသတိပေးလိုက်ပါတယ်ခမ်အယ်အာမာကအဆောက်အုံတွေအလုံးကိုအော်တိုဘလတ်တရင်း2018ခုနှစ်နောက်ဆုံးထားဖြိုချရမယ်ဆိုတဲ့သတိပေးချက်ကိုဒေသခံတွေလက်ခံရရှိထားပြီးဖြစ်ကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ကြေညာချက်ထုတ်ပါတယ်ပါလက်စတိုင်းတွေဘက်ကသူတို့အိမ်တွေမဖျက်ဘူးဆိုရင်ဘာဖြစ်လာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရွာရဲ့ပြောခွင့်ရ it အဘူခမီးစ်ကတော့ဘယ်သူမှထွက်မှာမဟုတ်ဘူးမောင်းထုတ်ခံရမှာဖြစ်တယ်လို့ပြောပါတယ်ခွင့်ပြုချက်မရှိဘဲရွာကိုစောက်ခဲ့တာလို့အစ္စရေးဘက်ကပြောနေတာပါဒါပေမဲ့ပါလက်စတိုင်းတွေအနေနဲ့အဆောက်အုံစောက်လို့ခွင့်ပြုချက်ရဖို့ဆိုတာကမဖြစ်နိုင်တော့ရှိပါတယ်အရှိဂျေရုဆလမ်ကအစ္စရေးအခြေချအင်ညာအနီးမှာအခုပါလက်စတိုင်းရွာကရှိနေတာပါဒီရွာကိုဖျက်သိမ်းမဲ့အစီအစဉ်ကအခြေချအင်ညာတွေတိုးချင်နိုင်ရည်ရည်ရွယ်ပုံရတယ်လို့ဝေဖန်သူတွေကပြောပါတယ်ပါလက်စတိုင်းခြေရွာကအဆောက်အုံတွေဖျက်မဲ့အပေါ်အယူခံဝင်တာကိုလည်းဒီသတင်းပတ်အစောပိုင်းမှာပဲတရားရုံးကပေးချခဲ့ပါတယ်။ပါလက်စတိုင်းတွေအတွက်အခြေချနေရာသစ်ကိုအစ္စရေးဘက်ကကန့်လန့်ထားတာပါ။ဒါပေမဲ့လည်းပြင်သစ်သတင်းအေဂျင်စီ AFP ရဲ့အဆိုအရတော့အခြေချနေရာသစ်တစ်ခုကအမှိုက်ပုံကြီးတစ်ခုအနီးမှာဖြစ်ပြီးနောက်တနေရာကမိလာဆွန့်ပစ်ဆက်ယုံအနီးမှာဖြစ်တယ်လို့ပြောပါတယ်။ရွာကိုဖျက်မဲ့အစီအစဉ်ကိုအစ္စရေးဘက်ကရပ်ဖို့ဥရောပနိုင်ငံအတော်များများကလည်းတောင်းဆိုထားပါတယ်ရှင်။
မော်ဒန်နိုင်ငံမှာတော့တမရယူကောက်ပွဲမဲပေးမှုတွေတင်းဦးနေနေမှာပြုလုပ်နေပါတယ်မြို့တော်မဲလ်မှာတော့တမရအဗ်ဒူလာယမင်းနဲ့အတက်ခံခေါင်းဆောင်တမရလောင်းအဘရာမီမိုဟာမက်ဆိုလာတို့နှစ်ဦးစလုံးဒီနေ့အစောပိုင်းကလေးကမဲပေးခဲ့ပါတယ်လက်ရှိတမရယမင်းဟာဒုတိယအကြိမ်တက်တန်းအတွက်ဆက်ပြီးရှင်းပြနေကြပါသူသာပြန်ပြီးတော့ရွေးခါမယ်ဆိုရင်တော့သူ့ရဲ့ပြန်ပတ်တွေအနေနဲ့ထောင်တွင်းအချင်းချခံရမှာဒါမှမဟုတ်ပြည်ပြေးဘဝရောက်မယ်အနေထားမျိုးလည်းရှိနေပါတယ် ဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေကိုပြန်လွှတ်ဖို့ဆိုပြီးတော့ဗဟုတရားရုံးချုပ်ကနေပြီးတော့ခုနှစ်စောပိုင်းဆုံးဖြတ်ခဲ့တဲ့ပေါ်ညှဉ်းဆန့်လိုက်ပြီးတမရယမင်းဟာတိုင်းပြည်ကိုရေးပေါ်ချင်းနေကြညာအုပ်ချုပ်ပါတယ်။ဒါမှမဟုတ်လည်းတမရယမင်းအနေနဲ့ဒီမိုကရေစီလွတ်လပ်ခွင့်တော်များများပြန်ပေးပြီးတဲ့နောက်အခုလိုရွေးကောက်ပွဲကိုပြန်ပြီးတော့ကျင်းပပြီးခဲ့တာပါ။စင်နေတော့ကတော့တိုက်ခံပြိုင်ပွဲရဲ့ဒီမက်ဆစ်ဆူရီယုံတယုံကိုရဲကဝင်စီးပါတယ်တရားမဝင်လောရက်တွေရှိတာကိုရက်တန့်စီဖို့ဖြစ်တယ်လို့အကြောင်းပြခဲ့ပါတယ်ခင်ဗျာ
အင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်စီးယုံလှုပ်ရှားမှုတွေကိုဒီကနေ့တရားဝင်စတင်ပါတယ်ရွေးကောက်ပွဲစီးယုံလှုပ်ရှားမှုတွေကြောင့်ဘာသာရေးလူမျိုးရေးကွဲပြားမှုတွေပိုပြီးပြင်းထန်လာမဲ့အပေါ်စိုးရိမ်နေကြချိန်မှာပဲကိုစလဲလောက်နှုတ်တို့ကတော့ငင်းချမ်းရေးတင်ကေတဂျုံးငှက်တွေလွတ်ခဲ့ကြသလိုငင်းချမ်းနဲ့ရှင်ပြဲမှုဖြစ်စေရပါမယ်လို့ကတိပြုလိုက်ပါတယ်။လာမယ့်ဧပြီလကျင်းပမယ့်ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုကိုဂျိုကိုဝီဝီဒိုဒိုနဲ့2014ခုနှစ်ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့စစ်ဘိုဂျိုဟောင်းအမျိုးသားရေးပြင်းထန်တဲ့ပါရာဘိုဝူဆူဗီယန်တိုတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာနိုင်ငံရေးပြိုင်ဘက်တွေကိုနာမည်ပြက်သွားစေဖို့ဆွဆွဲလေရှိတဲ့အတိုင်းဂျိုကိုဝီဟာတရုတ်ကထောက်ပံ့တဲ့လျှို့ဝှက်ကွန်မြူနီတီအုပ်ဖြစ်တဲ့ဆိုပြီး2014ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းအင်တာနက်ကနေကောလာဟာလဖြန့်ဝေခဲ့ကြသလိုမဲဆွယ်စည်းဝေးမှုတွေမှာလည်းတန့်တန့်ရှင်းရှင်းမရှိခဲ့တာကြောင့်အပြည့်အနာစာမကင်းတဲ့ရွေးကောက်ပွဲဖြစ်ခဲ့ပါတယ်
။ဟောင်ကောင်ကနေပြီးတော့တရုတ်ပြည်မကြီးကိုပြေးဆွဲတဲ့ပထမဆုံးအမြင်ရထားဟာတနင်္ဂနွေနေ့မှာရှန်ဇန်ဘူဒာယုံကိုဆက်ရောက်ပါတယ်။အသစ်ဆောက်လုပ်ထားတဲ့ဟောင်ကောင်မှာရှိတဲ့ကောလုံဝက်စ်ဘူဒာယုံကနေပြီးတော့တနင်္ဂနွေဒေသစံချိန်မနက်9:00နာရီမှာတရုတ်နိုင်ငံရှန်ဇန်နော့ဘူဒာကိုစတင်ထွက်ခွာခဲ့တာပါ။ရှန်ဇန်နော့ဘူဒာအထိဆိုရင်တော့19မိနစ်ပဲကြာခဲ့ပါတယ်။ဒီရထားလမ်းဖောက်ဖို့အတွက်အမေရိကန်ဒေါ်လာ10ဘီလီယံအထက်သုံးစွဲပြီးတော့ဆောက်လုပ်ချိန်အားဖြင့်တော့8နှစ်ကျော်ချိန်ယူခဲ့ရပါတယ်။လူဦးရေ9တန်းရှိတဲ့အာရှရဲ့ဗဏ္ဍာရေးဆောင်ချက်ဖြစ်တဲ့ဟောင်ကောင်မြို့ကနေပြီးတော့ကုန်ထုတ်လုပ်မှုနေရာကြီးတစ်ခုဖြစ်တဲ့တရုတ်ပြည်မကြီးကွမ်တောင်းပြည်နယ်အထိတနည်းကိုခီးတဲ့8000ကျော်အထိကိုပို့ဆောင်ပေးနိုင်မယ်ဆိုပြီးရွေထားပါတယ်။ယထာဟောင်ကောင်ကနေပြီးတော့တရုတ်နယ်စပ်ဖြတ်ပြီးတော့ရှန်ဇန်အထိကို26ကီလိုမီတာမိုင်အဖြစ်16မိုင်ခီးစဉ်ကို14မိနစ်ပဲသွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။မတ်တင်ကြီးထိုင်နယ်ကိုတာညွန့်ဦးရောကသတင်းလေးကိုကြီးညာပေးခဲ့ကြပါ။အခုဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကူးစက်ယောဂါတွေတဲကတီဘီယောဂါအကြောင်းကိုတင်ဆက်ပေးကြပါမယ်။တီဘီလို့ခေါ်တဲ့ဆုတ်ယောင်ယောဂါဟာကမ္ဘာတဝန်းလူသေဆုံးမှုအများဆုံးကူးစက်ယောဂါအဖြစ်နံပါတ်1နေရာမှာရှိနေပြီးတော့ကမ္ဘာလူဦးရေရဲ့၄ဘုံတဘုံထက်မနည်းအပေါ်မှာတက်ရောက်မှုရှိတယ်ဆိုပြီးတော့သိပ္ပံပညာရှင်တွေကပြောပါတယ်။အစီအမံတာဝန်ရှိသူတွေနဲ့ကျင်းပမယ်ကုလသမဂ္ဂထွေထွေညီလာခံမှာတီဘီယောဂါနဲ့ပတ်သက်ပြီးတော့ပထမဆုံးအစီအမံစီဝေးကျင်းပဖို့ရှိနေပြီးတော့ဒီပြဿနာကိုပို့ပြီးတော့အာရုံစိုက်လာကြဖို့မျှော်မှန်းထားပါတယ်။တီဘီယောဂါပပျောက်ရေးအတွက်ဒီကမ္ဘာလုံးအားစိုက်လောက်ကင်ကြဖို့နဲ့ယောဂါဝန်ထမ်းရှင်တွေကိုကူညီအားပေးထောက်ခံမှုတဲ့အနေနဲ့ဒီစီဝေးကိုစတင်မှာလာကုန်မှာကျင်းပမှာလည်းဖြစ်ပါတယ်။ View တင်တဲ့အချင်း Crack ပေးပွဲသတင်းကိုနန်းလောင်ကပြပြပေးပါလိမ့်မယ်
။တောင်အာဖရိကနိုင်ငံသူဖြစ်တဲ့အသက်54နှစ်အရွယ် Stella Mollhall ဟာ HIV ပိုးကူးစက်ခံရပြီးအလုတ်အကိုင်းလည်းမရှိတဲ့အပြင် MDR-TB လို့ခေါ်တဲ့ဆေးမတိုးတော့တဲ့ TB ရောဂါခံစားနေရသူလည်းဖြစ်ပါတယ်။ဒီယောဂါအတွက်အရင်ကတစ်နှစ်ကိုဆေးအလုံးပေါင်း28လုံးတောက်ခဲ့ရပြီးအခုတော့တစ်နှစ်9လုံးတောက်နေရတာပါ။ဒီယောဂါတွေခံစားနေရတာကြောင့်သူ့ရဲ့နေ့စဉ်လူမှုဘဝမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့သူကအခုလိုပြောပါတယ်
။ I got my family. They can share a plate with me off a mark with me.
ကျမမမိသားစုရှိပါတယ်။ကျမသုံးတဲ့ပကံတွေတောက်ရည်ခွက်တွေကိုတီးတန့်ခွဲထားရပါတယ်။နောက်ပြီးလူတွေကလည်းကျမနဲ့စကားပြောရမှာကိုကြောက်လို့ဝေးဝေးကရှောင်သွားကြတယ်လေ။ကျမကိုဖျက်တိုက်သွားတဲ့လေတွေကနေသူတို့စီယောဂါပိုးတွေကူးသွားမှာကိုကြောက်ကြတာပ
ါအခြားကူးစက်ယောဂါတွေဖြစ်တဲ့ HIV ငှက်ဖျားဒါမှမဟုတ်တင်းတွေမှာကြည်ကြဲပြင်းပြပါလာလေးရှိတဲ့ Ebola ယောဂါတွေလို့ TB ယောဂါအပေါ်သိပ်ပြီးတော့အာယုံဆိုင်မခံရပါဘူးဒါပေမဲ့လည်း TB ယောဂါကိုလစ်လျူရှင်းမထားသင့်ဘူးလို့ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကကမ္ဘာလုံးဆိုင်ရာ HIV နဲ့ TB ယောဂါဌာန Director Hank Thomason ကအခုလိုပြောပါတယ်
It's the number one infectious disease killer. It kills more people now.
ယောဂါကလူသေဆုံးမှုအများဆုံးနံပါတ်1ယောဂါပါ HIV ကြောင့်နှစ်ဆင်သေဆုံးနေတဲ့အရေးဒီယောဂါကလူသေဆုံးမှုအများဆုံးနံပါတ်1ယောဂါပါ HIV ကြောင့်နှစ်ဆင်သေဆုံးနေတဲ့အရေးအတွက်ထဲပိုများပါတယ်နှစ်ဆင်နှစ်တိုင်း TB ယောဂါကြောင့်လူပေါင်း 1.9 တန်းလောက်သေဆုံးရတာပါနောက်ပြီးတော့ယောဂါပိုးအလွယ်တကူကူးစက်ပြန့်နှံ့ပုံကြောင့်ကမ္ဘာနေရာတိုင်းကလူတွေအတွက်ချိန်ချောက်နေတဲ့ယောဂါလည်းဖြစ်ပါတယ်
တီဗီယောဂါဟာချိန်ချမှုတစ်ခုပါဒီယောဂါတိုက်ဖြစ်ရေးအတွက်နိုင်ငံဆောင်ကသူတို့ရဲ့ရင်းမြစ်တွေကိုစုပေါင်းသုံးပြီးလုပ်ကိုင်ဖို့တိုက်တွန်းမယ်ရွေးချင်တဲ့ကုလသမဂ္ဂရဲ့အစီအမံထူထောင်ရည်လာခံကိုပထမဆုံးကျင်းပတော့မှာပါ CDC ရဲ့အဆိုအရကမ္ဘာတစ်ဝန်းနှစ်စဉ်လူပေါင်း1ဘီလီယံထက်မနည်းတီဗီယောဂါကူးစက်ခံနေရတယ်လို့ဆိုပါတယ် CDC ကကမ္ဘာလုံးဆိုင်ရာကျန်းမာရေးဌာနညွှန်ကြားရမှု Rebecca Martin ရဲ့အဆိုအရမိခဲပြဖုံးဖြစ်နေတဲ့ TB ရောဂါအတွက်ကာကွယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်မှုသိက္ခာအရေးကြီးတယ်လို့ပြောပါတယ
် Getting them on treatment which is less expensive a shorter course
သူကို Cobrace ကိုပေးရတာအကုန်ကြာတက်တာပါတယ်ကုသခြင်းတို့ Cobrace အာနေစဉ်ထိရောက်မှုလည်းပိုကောင်းပါတယ် TB ရောဂါဖြစ်တာနဲ့ဆေးကုသမှုခံလိုက်ရင်နောက်လူတွေကိုရောဂါကူးစက်သွားတာမျိုးလည်းမဖြစ်နိုင်တော့ပါဘူးနောက်လူတွေကိုယောဂါကူးဆက်သွားတာမျိုးလည်းမဖြစ်နိုင်တော့ပါဘူ
းဒါပေမဲ့လည်းလူနာဖက်ကကုရုံးကိုအပြေအဝမယူရင်ယောဂါပိုးတွေဆေးရင်ပါသွားတာမျိုးဖြစ်နိုင်ပြီးပျောက်ကင်းအောင်ကုသနိုင်မှုပိုးပြီးတော့ခက်ခဲသွားစေပါတယ်မစ္စတာသောမစ်ဆန်ကအခုလိုဆက်ပြီးရှင်းပြပါတယ
် These are variants of tuberculosis
ယောဂါပိုးတွေကတိတ်ကိုဆူရပြင်းထန်တဲ့မူကွဲ TB ယောဂါတွေဖြစ်ပါတယ်ဆေးလေးမျိုးပါတဲ့ပုံမှန်ကုရုံးနဲ့ထိရောက်မှုမရှိပါဘူးအဲဒီဆေးလေးမျိုးတွေကဆေးတစ်မျိုးဒါမှမဟုတ်တခြားဆေးတွေကိုလည်းခံနိုင်ရင်ရှိသွားတာပါဒါကြောင့်လုံးဝကွဲပြားတဲ့အခြားကုထုံးနဲ့ကုသရတဲ့အတွက်လူနာအတွက်လည်းပိုပြီးတော့ခက်ခဲတဲ့ကုထုံးတွေဖြစ်လာရတာပ
ါလေလူတွေကသင်းယောဂါပိုးတွေကူးဆက်ပြန့်နှံ့တဲ့ TB ယောဂါဟာလူတဦးနဲ့တဦးရောထွေးလှုပ်ကန်ကြတဲ့ဆင်းရဲလူရန်စာတွေနဲ့ခုခံအားနည်းနေတဲ့ HIV ဝေဒနာရှင်တွေကိုပိုးပြီးတော့ကူးဆက်တတ်ပါတယ်တောင်အာဖရိကမှာတော့ဆေးရင်ပါနေတဲ့ TB ယောဂါကူးဆက်ခံရတဲ့နှုန်းကကမ္ဘာမှာအများဆုံးဖြစ်ပါတယ်Rebecca ကအခုလိုဆက်ပြောပါတယ
် We're not seeing the increase in cases due to people acquiring drug resistance but that
ဆေးရမရဲ့ TB ရောဂါအတွက်တောင်းရတဲ့ဆေးတွေကိုအသုံးပြုနေရတဲ့လိုအပ်ချက်ပမာဏအရာပြောရရင်တော့ဆေးရမ TB လူနာဥယျာဉ်တိုးလာတာမတွေ့ရပါဘူးဒါမဲ့လည်းဒီရောဂါပိုးကလူတူကနေပြီးတော့နောက်တွေဦးကိုကူးစက်လာနေပါတယ
်ကုလသမဂ္ဂကကြီးမှုကျင်းပမဲ့အစီအမံအတွေ့အကြုံလာခံကြောင်း TB ရောဂါတိုက်ဖျက်ရေးကမ္ဘာတဝန်းအရှိန်မြင့်လှုပ်ဆောင်လာကြဖို့သိပ္ပံပညာရှင်တွေနဲ့တိုက်ဆိုင်ရာနိုင်ငံကတာဝန်ရှိတွေမျှော်မှန်းထားတာပါသမတာလူတမောင်းများစွာလဲ TB ယောဂါဘေးကနေကင်းဝေးနိုင်ကြမှာဖြစ်ပါတယ်ရှင်
။နောက်အောင်လို့ဆက်ပြထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မြမရေးဆွေးနွေးကန်ကိုတင်ဆက်ပေးကြပါတယ်။နေပေါင်းများစွာသတင်းမှောင်ချခံထားရတဲ့အချိန်ကနေပြီးတော့သတင်းစုံကိုစမတ်ဖုန်းပေါ်ကနေပြီးတော့လွယ်လွယ်ကူကူရယူနိုင်တဲ့အချိန်ရုပ်တရက်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှာဝေခွဲမရတဲ့ရှုပ်ထွေးမှုတွေနဲ့ကြုံလာကြပါတယ်။ဒါတွေကိုဘယ်လိုကျော်လွှားမလဲ။ပင်မသတင်းကြီးတွေကလည်းလူမှုမီဒီယာတွေကိုအသုံးပြုပြီးတော့သတင်းဖြန့်ဝေမှုတွေဘယ်လိုသုံးလာရလဲ။ဒီအကြောင်းတွေကိုတော့ပညာအပြောင်းလဲသက်ရောက်မှုတွေပေါ်လေ့လာနေရတဲ့သူတွေသတင်းမီဒီယာလုပ်ငန်းလုပ်နေကြသူတွေဒီပညာတုတ်တက်ရေးပံ့ပိုးနေသူတွေဒီပညာအခြေခံဝန်ဆောင်မှုပေးနေသူတွေကိုမတ်စုမြင့်မောင်ကတွေ့ဆုံမေးမြန်းထားပါတယ်ဒီသတင်းပတ်ရဲ့မြန်မာအရေးစနစ်ကစီစဉ်မှာကြည့်အောင်ပါရှင
်ဒီနေ့ခင်မှာကိုနဲ့မကွာဆဲသွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိချင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီသတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်။သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီအွန်လိုင်းကိုအထူးအားကိုးလာကြတဲ့အတွက်အသည့်အသည့်ပေါ်နေတဲ့ဤပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်။ဒီလူဦးရေတရားရဂိုင်းနှုန်းဤပါလုံးအင်တာနက်ချိတ်ဆက်ဆက်သွယ်သုံးနေကြတဲ့မြန်မာနိုင်ငံမှာဤပညာပြောင်းလဲမှုကြောင့်မလို့မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြီးကြရအောင်ပါရှင်။
New media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံတုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်။သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်သံသတင်းပုံစံနဲ့ပေးတာကပိုပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ်။ Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့ဤပညာဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်ပါတယ
်။အဓိကတော့ကျွန်တော်တို့ကဒီတော်တော်များများလက်စီမီဒီယာတွေမှာ social media တွေဒီ page တွေရှိကြတယ်ပေါ့။ page ကတော့အထူးဆုံးပါ။နောက်တစ်ခုကတော့ဘာလဲဆိုတော့အခုနောက်ပိုင်းမှာဒီ web tv တွေလုံလာကြတယ်ပေါ့။ web tv လုံလာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီသူတို့ရဲ့ tv viewer ပေါင်းအောင်တန်းနဲ့ရှိချေတယ်။ဆိုတော့အခုနောက်ပိုင်းကတော့ကျွန်တော်ခင်လာတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ TV web TV ကိုပိုခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကျွန်တော်တို့အင်တာနက်ဈေးကြီးတဲ့အတွက်ကြောင့် TV ကိုအင်တာနက်ပေါ်အသိမကြီးကြအောင်အခုကတော့အင်တာနက်ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့် mobile ပေါ်ကနေပြီးတော့ဒီ media ကို TV program နဲ့ကြည့်တဲ့ဟာတွေကတဖြည်းဖြည်းများလာပါတယ်ခင်ဗျာဟုတ်
ဒီပညာပြောင်းလဲလာတာရောပြည်သက်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်မှနောက်သုံးနှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘယ်လိုပြောင်းလဲသွားနိုင်ပါသလဲကိုကြည့်ချင်တဲ့အကြောင်းအရာကိုကိုကြည့်ချင်တဲ့အချိန်မှာရွေးချယ်နိုင်မဲ့ video on demand ပုံစံတွေပို့ပြီးတော့ခေတ်စားလာလိမ့်မယ်လို့မြစီမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကခန့်မှန်းထားပါတယ်
ကျွန်တော်တင်တဲ့ဒီလက်ရှိ traditional media လို့ပြောတဲ့ခုနလိုပေါ့နော်ပုံနှိပ် website လေအတိုင်းအတာတစ်ခုဒီဟိုအခုက traditional အောင်ဖြစ်လာပြီစတော့ new media ပေါ့ပြီးခဲ့တဲ့10နှစ်လောက်က website ဆိုတာ new media ပေါ့နော်အခုက website က traditional media ဖြစ်သွားပြီးတော့ social media new media ဖြစ်လာတယ်ပေါ့နော်အဲပြီးတော့ TV ပေါ့ဒါရီဆက်ရှိနေဦးမှာပါပြီးခဲ့တဲ့3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါအဲဒါပေမဲ့သူတို့ဘလို့ပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘလို့ content နေရှိဆိုတော့မေးခွန်းမရှိမယ်ဒါပေမဲ့တစ်ဖက်မှာလည်းလူတွေကဘလို့ဟာမျိုးအထူးသဖြင့်မြန်မာပြည်ရဲ့အနေထားပေါ့မြန်မာပြည်ရဲ့အနေထားဆိုတာဥမာပြင်ကျွန်တော်တို့ internet speed ပေါ်မှာမူတည်သလိုဟို smartphone internet penetration content အဲ့လိုအကြောင်းအရာတွေမှာမူတည်ပြီးတော့လူတွေကတော့ဘလို့ပဲဖြစ်ဖြစ်video on demand လို့ခေါ်တဲ့ကိုကြည့်ခြင်းတဲ့ဟာကိုကိုကြည့်အချိန်ကြီးကြည့်နိုင်တဲ့ဟာမျိုးပို့ပြီးတော့လုပ်လာမှာအဲ့တော့ဘယ်လိုလဲဆိုဥပမာပြင်အခုဆိုရင် iFlix တို့ Netflix တို့ရှိတယ်အဲ့လိုမျိုး model ဆန်းဆန်းအဲ့လိုမျိုး content တွေကဒါမြန်မာပြည်သူတွေပို့ပြီးတော့လေမြန်မာပြည်သူတွေပို့ပြီးတော့ရွေးချယ်ချင်လာလိမ့်မယ်သူတို့ကြည့်ခြင်းတဲ့ဟာကိုအချိန်ကြီးကြည့်နိုင်တယ်အဲ့ဒီအချိန်မှာကိုက content ကိုရှိနေဖို့ပဲအရေးကြီးတယ်ကျွန်တော်တို့သူတို့ကိုသူတို့က24နာရီထိုင်ကြည့်နေမှာလည်းမဟုတ်သလိုသူတို့ဟိုဘယ်ချိန်မှကြည့်ရဆိုရလဲကိုမမှန်းနိုင်ဘူးသူတို့ကြည့်ခြင်းတဲ့အချိန်သူတို့ကြည့်ခြင်းတဲ့ content ကိုပေးနိုင်မယ်ဆိုတဲ့ခက်ကဒါ3နှစ်ပြည့်မှရောက်မှာအဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲ
မြန်မာနိုင်ငံမှာလက်ကင် smartphone သုံးသူတွေဘက်က data အသုံးပြုမှုပိုများလာတာကြောင့်လဲ online ပေါ်မှာ video content တွေပိုပြီးတော့များလာနိုင်တယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ်
အဓိကတော့ဒီ technology ကအမြဲတမ်းကြောင်းနေတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ဒီ mobile အသုံးပြုသူတွေရဲ့ demand တွေပေါ့နော် demand ကအရင်များလာတယ်ဟုတ်ရင်တော့ဆိုရင်ကျွန်တော်တို့ကဒီ mobile phone မှာဒီ SMS တို့ဒီဟာတို့ပဲပါတယ်ပေါ့နော်အခုနောက်ပိုင်းကကြာ data သုံးတဲ့ rate ကအရင်များလာတယ်ဆို mobile operator တွေကအစားဗာလုပ်လာလဲဆိုတဲ့အခါ data ကိုသူပြီးတော့ promotion တွေပေးလာကြတယ်ဥပမာဒီ phone ပြောတာနဲ့ SMS ပို့တာမဟုတ်ပဲနဲ့ဥပမာ data ဘယ်လောက်ဝယ်ရင်ဗာပေးမယ်လို့ညပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တို့နေမြင်တာကတော့ဗာလဲဆိုတော့နောက်3နှစ်မှာကျွန်တော်တို့ကပါလဲဆိုဒီ data တွေဈေးပေါ်လာတဲ့အတွက်ကြောင့် video တွေ content တွေပုံများလာပါတယ်နောက်တစ်ခုကတော့ပါလဲဆိုတော့ကျွန်တော်တို့ကအခုတော်တော်များများကဒီ Facebook ကလည်း live channel တွင်တဲ့အတွက်ကြောင့်တချို့ media တွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live ဟိုလွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့ live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video ဒီဟို pre post အပြင်ကို live လွှင့်တဲ့ media တွေပုံများလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီ2နှစ်3နှစ်အတွင်းမှာတကယ် future ကျွန်တော်တို့ဖြစ်လာနိုင်ပါပါခင်ဗျဟုတ်
လက်ရှိမြန်မာနိုင်ငံမှာကနည်းပညာပြောင်းလဲမှုဟာအစပဲရှိသေးပြီး digital media ဘိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့နည်းပညာဘိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်ဒီယာရဲ့ CEO Jess Peterson ကတော့တွက်ပါတယ
် When we work at Pandia what we very often feel and I think all my colleagues
ကျွန်တော်ဖန်ဒီယာမှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖို့ကံဖက်တွေလည်းလာတူခံစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာနိုင်ငံမှာ digital media တွေ digital စနစ်ပုံစံ platform တွေကအခုမှစတဲ့ဆင်ပဲရှိနေပါသေးတယ်။ကျွန်တော်တို့လိုမျိုးအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေစားသုံးသူတွေအားလုံးအတွက်ပိုသိအောင်လို့တက်အောင်လို့လေ့လာစရာတွေအများကြီးရှိနေပါသေးတယ်။ဒီပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မဲ့နည်းလမ်းတွေကလည်းဒုနဲ့ဒီပါ။မြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါးအင်တာနက်ချိတ်ဆက်ဆက်သွယ်ထားကြပါတယ်။ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများတက်ကိုအများကြီးတာပါတယ်။အဲ့ဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်။ရှိလာမဲ့စင်ကုန်မှုကတော့ online ပေါ်မှာရှိလာရတဲ့ကအကောင်းဆုံးအကြောင်းအရာတွေကိုလူတွေစီကိုဘယ်လိုမျိုးအထောက်အဆုံးပို့ပေးနိုင်မလဲ digital ညီပညာသုံးလာကြတဲ့မျိုးဆက်သစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
် online ကိုအဓိကထားတဲ့ digital media တွေပိုအကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ print media တွေရဲ့အခမ်းကဏ္ဍကရောဘယ်လိုဖြစ်လာနိုင်ပါသလဲ information matrix company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငင်းကတော့မီဒီယာသမားတွေအနေနဲ့အဆက်ထွက်လာမဲ့ဤပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါတယ်
။ဒီကမ္ဘာလုံးမှာဒီမီဒီယာ trend ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်တို့လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရည်တည်နေမှာတော့မဟုတ်ဘူး။အဲ့တော့ဒီ digital ကိုသွားတာလို့သွားမှာပဲ။ဒါပေမဲ့ကျွန်တော်မီဒီယာသမားအနေနဲ့အထူးသဖြင့်ဒီမီဒီယာဒီ owner တယောက်အနေနဲ့ပေါ့နော်ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ်မီဒီယာလုပ်နေတယ် digital မီဒီယာလုပ်နေတယ်လို့ခံယူတာဆက်မီဒီယာလုပ်နေတယ်လို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခေတ်မှာ ဟိုပုံနှိပ်လားဒီရေဒီယိုလားဟိုလားနောက်ကျရင်လည်းမပြောနိုင်ဘူးမနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစဉ်းစားသေးတဲ့ဤပညာအစ်စ်တစ်ခုပေါ်လာပြီးတော့ဒီမှာ augmented reality လိုမျိုးဖြစ်သွားမယ်ဟိုသတင်းစင်ညာတိုင်းအဲ့ဒီသတင်းစင်ညာသူကကိုယ့်ရှိမှာမက်တက်ရက်ပြီးတော့ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလားအဲ့ဒီဟာကြားရမှာလူတွေကနားထောင်မလားအဲ့ဒါကျွန်တော်မပြောနိုင်ဘူးဆိုတော့ဟိုမီဒီယာသမားတွေအနေနဲ့ကတော့ဟို technology ဤပညာအများအားဟိုနားဆွင့်တာပါမျက်စိဖွင့်တာပါဒီအစ်စ်အစမ်းတွေကိုနိုင်ငံသားမှာဖြစ်နေတာတွေလည်းကိုယ့်စီကိုအချိန်နဲ့တပြေးညီကအခုကဒီငယ်စည်းကြတာမရှိတော့ဘူးလေအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ဖြစ်လို့ရနေပြီဆိုတော့ဒါကိုအများအားမျက်စိဖွင့်ထားဖို့လိုပါတယ်
။ကျောင်းလဲနေတဲ့ဤပညာနဲ့အမိသတင်းတွေပေးနိုင်ဖို့သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါရဲပေးတာထက်မတူတဲ့သတင်းကဏ္ဍအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါတယ်။
Well, I think one of the big opportunities that comes with such a rapid adoption of technology is to segment.
ဒါကပြောင်းလဲနေတဲ့ဤပညာကိုအသုံးချတဲ့နေရာမှာခွင့်လန်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါ။သတင်းအချက်အလက်မျိုးစုံကိုတစုတစည်းနဲ့ပေးလိုက်တာမျိုးထက်စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမယ့်အကြောင်းအရာတွေကိုတတ်တတ်စီခွဲပေးတာမျိုးလုပ်နိုင်ပါတယ်။ပထဝီဒေတာရတယ်မဟုတ်ဘူးမတူညီတဲ့သတင်းဖတ်သူသတင်းကြည့်သူတွေအတွက်ကဏ္ဍတွေခွဲပြလို့ရပါတယ်ကိုပြစ်မှတ်ထားတဲ့ပရိသတ်တွေစီကိုရောက်နိုင်ဖို့သိတ်ကိုကောင်းတဲ့အခွင့်အလမ်းကြီးဖြစ်ပါတယ
်အပြိုင်ဆိုင်ဖြစ်နေတဲ့သတင်းမီဒီယာလုပ်ငန်းတွေအနေနဲ့သူများထက်ပိုတာချင်တယ်ဆိုရင်သတင်းတန်ဖိုးရှိတဲ့တုံးသက်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဦးထွန်းထွန်းနိုင်ကအကြံပေးပါတယ်
အဓိကတော့ဗာလဲဆိုတော့ကျွန်တော်တို့ကဒီပြည်ပင်းမီဒီယာနဲ့ပြပမီဒီယာနှစ်ခုခွဲလိုက်တာပေါ့မဗီယိုရေးဆိုရင်ကျွန်တော်တို့ကပြပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဗာလဲဆိုတော့ reach နဲ့ဟိုချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်တခုခု take နဲ့ဆိုလို့ရှိရင်အဲ့ဒီနေရာကိုချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ i report လို့ဟာမျိုးတွေလောက်လာကြတယ်ဆိုတော့ဟိုကြောက်ကအနိစက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လုပ်တာမျိုးလိုပေါ့နော်ဆိုတော့ဒါကတော့လုပ်လို့ရတယ်လို့တခုကျွန်တော်တို့စီမှာနောက်ဘာလိုနေတာလဲဆိုတဲ့အခါတကယ့် professional media တွေကနေပြီးတော့သုံးသက်ချက်တွေလိုတယ်ဆိုတော့ news ကတော့ everywhere is news ဒါပေမဲ့အဲ့ဒီ news ကနေ့တိုင်းနဲ့မိနစ်တိုင်းမှာသတင်းတွေဖြစ်နေတာပဲဒါပေမဲ့ကျွန်တော်တို့ကဘလို့ဟာမျိုးကိုဒီလိုမျိုးဒီပြပမီဒီယာတွေကနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုရင်တစ်နှစ်အတွင်း review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာ recover story လိုဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးတွေများများလုပ်ချင်အဖြစ်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပူရနိုင်ပါမယ်ဆိုတော့ up to date သတင်းတွေကတော့ဒီဘယ်နေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့တောင်းတမီဒီယာလေးတွေမလုတ်ပေးနိုင်ကြအောင်ဆိုတော့ဒီနိုင်ငံသားမီဒီယာတွေအနေနဲ့အဲ့လိုမျိုးတွေများများလုတ်ပေးရင်တော့ကျွန်တော်တို့တန်းပြီမှာရှိတဲ့လူတွေအတွက်ဗဟုသုတပူရနိုင်ပြီအဲ့ information တွေပူရနိုင်မယ်ပေါ့ဟုတ
်သတင်းပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘလို့ဖြစ်လာအောင်မှာပါလေ
အဓိကအရေးကြီးတယ်စမတ်ဖုန်းမျိုးစုံမှာအရေးကြီးတယ်နေရာလုတ်တဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့စမတ်ဖုန်းနေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်တော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးနော်ဒါရေကူးရေးပို့ distribution production distribution အဲ့မှာ plus စမတ်ဖုန်းကတော့ multi purpose use စမတ်ဖုန်းတွေပို့ပြီးတော့ဟိုဖြစ်လာလိမ့်မယ်ဓာတ်ပုံ video text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလုပ်ပါဦးလုပ်မလဲဆိုတော့ကျွန်တော်တို့စမတ်ဖုန်းမှာပဲ digital tv channel ကိုအင်တာနက်မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာကစမတ်ဖုန်းတစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်နိုင်တယ်အဲ့တော့စမတ်ဖုန်းတွေရဲ့ဒီ multiple use ကပိုပြီးတော့များလာလိမ့်မယ်စမတ်ဖုန်းတွေအခုတည်းပိုများလာလိမ့်မယ်
စမတ်ဖုန်းတွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့သလိုသတင်းမှာသတင်းတုပြဿနာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီစမတ်ဖုန်းတွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါတယ်။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့်စမတ်ဖုန်းဤပညာနဲ့အတူသတင်းစည်းစိမ်မှုပုံစံတွေလည်းပြောင်းလဲလာအောင်ပါပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာချက်တွက်စဉ်းစားထားဖို့ကလည်းတိတ်ကိုအရေးကြီးတယ်ထင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။ဖက်စမြင့်မွန်တက်ဆက်ပြီးထားတဲ့မြမရေးစနစ်ကံကနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေအတန်လွင့်စနစ်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဒေါက်တာရှင်များရှင်2018ခုနှစ်စက်တင်ဘာလ23ရက်တနင်္ဂနွေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုဒေါက်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းတူမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တင်မှာဆိုရင်တော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာများအစီအစဉ်ထူးခြားဆက်ပြတ်သတင်းများအစီအစဉ်စားရီကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ Multi-level marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ကုန်ပစ္စည်းဖြန့်ဖြူးမှုကိုပိတ်ပင်တာမှန်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ဆက်ထားပါတယ်။မဲအင်ဂျင်နီယာကကူညီတင်ဆက်ပေးထားပါတယ်ရှင
်။အခုရပိုင်းဒေါ်လာအပါဝင်နိုင်ငံခြားငွေဈေးတွေတက်တဆက်တည်းရွှေဈေးလောင်စာဆီဈေးနဲ့အခြားဈေးနှုန်းတွေတက်နေချိန်ထူးခြားတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဟာ Multi Level Marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချိရေးလုပ်ငန်းလုပ်ကင်တာကိုတားမြစ်ပိတ်ပင်လိုက်တဲ့သတင်းပါစီးပွားကုသကထုတ်တဲ့အမိန့်ကြော်ညာစာမှာစက်တင်ဘာ18ရက်နေ့ကစပြီးအဲ့လိုစင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချိရေးဆက်လုပ်နေဦးမယ်ဆိုရင်အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေပုံမှန်9နဲ့အရေးယူမယ်လို့ဆိုပါတယ်အဲ့ဒီပုံမှန်နဲ့သာအပြစ်ရှိကြောင်းတွေးရှိအရေးယူခံရရင်ထောင်ဒဏ်3နှစ်အထိနဲ့ငွေဒဏ်ပါချမှတ်ခံရမယ့်သဘောရှိပါတယ်ဒီစင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချိရေးလုပ်ငန်းကြီးထဲမှာကုမ္ပဏီတရားကျော်ဝင်ရောက်လုပ်ကင်သူ1000နဲ့ချီရှိနေနိုင်ပြီးသူတို့ဖြန့်ပြူတာကိုဝယ်ယူသုံးစွဲတဲ့သူတွေကလည်း1000နဲ့ချီရှိနေမှာမို့ကြီးမားတဲ့သက်ရောက်မှုရှိတယ်လို့ပြောနိုင်ပါတယ်။ Multi Level Marketing လို့ခေါ်တဲ့စင်ပွားစနစ်အကြောင်းဆွေးနွေးတင်ပြသွားပါမယ်
။ Multi Level Marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချိတယ်ဆိုတာကုန်စည်တစ်ခုခုဒါမှမဟုတ်အများအပြားကိုကြော်ညာရင်တာမန်ဖြန့်ချီရေးစနစ်တွေနဲ့ဖြန့်ချီတာမျိုးမဟုတ်ပဲလူတွေကိုတိမ့်သွင်းပြီးဖြန့်ချီရောင်းချတဲ့စနစ်လို့လွယ်လွယ်ပြောနိုင်ပါတယ်။လူတယောက်ဟာအဲ့ဒီကုမ္ပဏီကိုရောက်သွားရင်အရင်ဆုံးအဖွဲ့ဝင်ဖြစ်ပါဝင်ဖို့လိုပါတယ်။အဖွဲ့ဝင်ဖြစ်ပါဝင်နိုင်ဖို့တက်မှတ်ချက်ကတော့ကုမ္ပဏီတစ်ခုနဲ့တစ်ခုမတူပါဘူး။တချို့ကုမ္ပဏီတွေမှာကုန်ပစ္စည်းနည်းနည်းပိုးဝယ်လိုက်တာနဲ့အဖွဲ့ဝင်ဖြစ်နိုင်ပေမဲ့တချို့ကုမ္ပဏီတွေမှာတော့သိညာနဲ့ချီတံပိုးရှိပစ္စည်းတွေဝင်မှအဖွဲ့ဝင်ဖြစ်ရတာမျိုးလည်းရှိပါတယ်။အဖွဲ့ဝင်ဖြစ်ပြီးရင်အဲ့ဒီလူဟာနောက်ထပ်အဖွဲ့ဝင်တစ်တွေရအောင်ရှာဖွေစည်းရုံးရပါတယ်။ကုမ္ပဏီကဖြန့်ဖြူးတဲ့ပစ္စည်းတွေကိုသူ့လိုပဲဝယ်လာအောင်အဖွဲ့ဝင်တစ်ကိုစည်းရုံးရတာမျိုးပါ။တပြိုင်နက်တည်းအဖွဲ့ဝင်အဆင့်မရောက်ပေမဲ့ကုန်ပစ္စည်းနည်းနည်းပါးပါးကုန်အောင်ရောင်းချရတာမျိုးလည်းလုပ်ရပါတယ်။အဲ့ဒီလိုအဖွဲ့ဝင်တစ်စီးအောင်နိုင်မှုကုန်ပစ္စည်းရောင်းချနိုင်တဲ့အရေးအတွက်ကိုမူတည်ပြီးအဲ့ဒီလူတွေကိုအမှတ်ပေးစနစ်ကျင့်သုံးပါတယ်။ကိုစီးအောင်ထားတဲ့လူဟာနောက်ထပ်အဖွဲ့ဝင်တစ်တွေကိုစီးအောင်ရင်ကို့အတွက်လည်းအမှတ်တချို့ရတဲ့စနစ်ကျင့်သုံးပါတယ်။ကိုစီးအောင်ထားတဲ့လူကနေတဆင့်စင်ပွားစင်ပွားလူတွေတိုးပွားလာသလောက်ကိုကအမှတ်တွေရနေမှာဖြစ်ပြီးတတ်မှတ်ထားတဲ့အမှတ်တစ်စုံတစ်ခုရောက်သွားရင်အဲ့ဒီလူကိုနာမည်လှလှပေးထားတဲ့အဆင့်တစ်ခုတတ်မှတ်ပေးပြီးတချို့ကုမ္ပဏီတွေမှာဆိုလစဉ်ဝင်ငွေမျိုးမျိုးမြတ်မြတ်ရတဲ့သူတွေဖြစ်လာစေပါတယ်။ MLM ကိစ္စမှာဖြန့်ဖြူးတဲ့စနစ်ကအဓိကပြဿနာမဟုတ်ပဲဖြန့်ဖြူးတဲ့ကုန်ပစ္စည်းတွေရဲ့အမျိုးအစားဈေးနှုန်းနဲ့ဘယ်လိုစည်းရုံးရောင်းချတယ်ဆိုတာတကယ့်ပြဿနာပါ။လက်ရှိမြန်မာနိုင်ငံထဲရောက်နေတဲ့စင်ပွားစနစ်လုတ်ကင်နေတဲ့ကုမ္ပဏီအများစုကြီးဟာစေဝါဒါမှမဟုတ်စေဝါလို့နာမည်ခံထားတဲ့ဒက်စာဒါမှမဟုတ်ကျန်းမာရေးနဲ့သက်ဆိုင်တယ်လို့ဆိုတဲ့အလှကုန်နဲ့လူသုံးကုန်ပစ္စည်းစတာတွေဖြစ်နေတာတွေ့ရပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။တာမန်ကုန်ပစ္စည်းတွေမှာသူ့ထုတ်ကုန်အရေးအသွေးနဲ့သူ့ဈေးနှုန်းပြန်မျှတတ်မှတ်ချက်တွေရှိပြီးသားမို့သူနဲ့အမျိုးအစားတူအမှတ်တစ်စိမ့်လောက်ပဲကွဲတဲ့ကုန်ပစ္စည်းတွေကိုဈေးနှုန်းမတန်တဆမြင့်တင်ရောင်းချလို့မရနိုင်ပါဘူး
။ဈေးဝါဒါမှမဟုတ်ဓာတ်စာဒါမှမဟုတ်ကျန်းမာရေးကိုအထောက်အကူဖြစ်စေတဲ့အလှကုန်လူသုံးကုန်တွေကတော့အဲ့ဒီကုန်ပစ္စည်းတွေရဲ့အာဏိသင်တွေကိုပြောပြီးဈေးနှုန်းမတန်တဆမြင့်တင်နိုင်လို့ပါပဲ။ Namunapi, Longer and Nina say, Wunji Loga, Yamanangama, Namejida, Lindsay Sidow Dui, Lindsina, Lotava, and Sura, Sada Gona, Lizogo Nego, Piazza Namare, Eric Combisidi, Taiwan Chesai, Shaiho Komuniga, Simwa Sending a Pam Yui, Mimabima, Ajija, or Mimuya, Ajija, and Yimboya, and Pedanaku, Pisigare, Lobonga, Nisanegaro, a poem did him, Susange, a Joe Suniwe, Hobbyoway, Swear a boy, Lubare.
အဲ့ဒီပေါ်ဒီမှာလင်းစည်းဆေးတောင်းတဲ့အခြားကွန်ပျူတာစီတွေရဲ့ကျန်းမာရေးအပေါ်ဘယ်လိုကောင်းမွန်ကြောင်းပြောဆိုစီပါတယ်။အဲ့ဒီဆေးတောင်းတောက်ပြီးကင်ဆာယောဂါဘယ်လိုတတ်တာစီတယ်၊ အဘောင်အရင်တန်တန်တွေနဲ့ဟောပြောကင်ဆာယောဂါတွေကိုတိုက်ခိုင်းAIDSနဲ့အခြားယောဂါတွေကိုတိုက်ခိုင်းစတာတွေလောက်ကြပါတော့တယ်။ဒါပေမဲ့တက်တဲ့အထောက်အထားဖြစ်စေမဲ့စာရွက်စာရန်တွေမှာတော့အဲ့ဒီလိုယောဂါပျောက်ကင်းပါတယ်ဆိုတာရေးမထားပါဘူး။အဲ့ဒီအချိန်ကလင်းစည်းဆေးတောက်ဒပလင်းကျော်ဆေးတဖုံးစာကြံ့ဝေခွနှစ်တောင်းကျော်လောက်နဲ့ရောင်းချပါတယ်။အလွန်ဈေးကြီးတဲ့နှုန်းမှာနောက်ပိုင်းယောဂါတွ ွင့်ကြီးဌာနကိုယ်တိုင်လင်းစည်းမှုတွေစိုက်ပျိုးပြီးလင်းစည်းဆေးတောက်တွေထုတ်လုပ်လာနိုင်ပါတယ်။ရှိုင်းဟုတ်ကုမ္ပဏီကထုတ်တဲ့လင်းစည်းဆေးတောက်ဘူးတွေနဲ့အာနိတင်ကျင်းတူတဲ့ဝင်ကြီးဌာနထုတ်လင်းစည်းဆေးတောက်တဘူးဟာကျပ်2000ကျော်3000လောက်နဲ့ဖြန့်ဖြူးနိုင်ပါတယ်။ဒါကိုကြည့်ရင်စင်ပွားစနစ်နဲ့ဖြန့်ဖြူးတဲ့ကုမ္ပဏီဟာကုန်ပစ္စည်းတစ်ခုကိုလူတွေရဲ့မသိနားမလည်မှုအယုံသွင်းပြီးလိမ်ညာအောင်စေခိုင်းမှုလောဘအားကိုအသုံးချပြီးဘလောက်မတော်မတရားအမျက်ထုတ်ခဲ့သလဲဆိုတာတွေ့နိုင်ပါတယ်။နောက်ပိုင်းပေါ်ပေါက်လာတဲ့စင်ပွားကုမ္ပဏီတွေဟာလည်းအဲ့ဒီခေတ်ကနာမည်အကြီးအကျယ်ကြီးခဲ့တဲ့လင်းစည်းဖြန့်တဲ့ကုမ္ပဏီနဲ့မတိတ်မရိတ်ပုံစံတူတွေများပါတယ်။
ခုဆိုရင်မာဒီလည်းပဲ marketing နဲ့ဖြန့်ဖြူးရေးလုပ်တဲ့ကုမ္ပဏီတချို့ဟာ FDA မှာထောက်ခံချက်မယူဘဲစေဝါလိုလိုဓာတ်စာလိုလိုကုန်ပစ္စည်းတွေဖြန့်ဖြူးတာနဲ့ပတ်သက်ပြီးအစိုးရဘက်ကအရေးယူထားတာတရားစွဲထားတာလည်းရှိနေပါပြီ။တချို့စားသုံးသူဘက်ကနစ်နာလို့တိုင်ကြားထားပြီးတရားရုံးရောက်နေတဲ့အမှုတွေလည်းရှိနေပါတယ်။ပြဿနာကအဲ့ဒီလုပ်ငန်းကြီးထဲမှာမသိနားမလည်သူပြည်သူအများပြားဟာသားကောင်းနေတဲ့ဖွယ်ပါဝင်နေကြရတာဖြစ်လို့အရေးယူကန်တွယ်ဖို့အလွန်ခက်ခဲတဲ့အခြေအနေဖြစ်နေရတာပါ။ဒါကြောင့်ခြားသောနိုင်ငံတွေနီးတူပြဿနာပေါင်းများစွာပေါက်ဖွားစေတဲ့စားသုံးသူပြည်သူတွေကိုကြီးကြီးကျယ်ကျယ်ထိခိုက်စေတဲ့မာဒီလည်းပဲ marketing စနစ်နဲ့ဖြန့်ဖြူးရေးလုပ်မှုကိုပိတ်ပင်လိုက်တာဟာကောင်းမွန်တဲ့ကိစ္စဖြစ်ပါကြောင်းဒီလိုလှုပ်ရှားအဖြစ်ခြားသောဈေးကွက်နဲ့ယင်းနှိမ့်နှံမှုဆိုင်ရာတွေကိုလည်းထိခိုက်နိုင်စရာအကြောင်းမရှိပါကြောင်းတင်ပြလိုက်ရပါတယ်
ဥစည်တအောင်မြင်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြားတာဖြစ်ပါတယ်။အခုခါမှာတော့မြန်မာပြည်ကပေးစာများစီစဉ်လှည့်ရောက်ပါပြီရှင်။မဲအေးသနာကျော်ကတင်ဆက်ပေးထားပါတယ
်။မင်္ဂလာပါရှင်။ဒီလိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာအတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တွေလေးတွေရေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးပြန်ကြားပေးကြပါရနော်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားသတင်းတွေကိုသတင်းလောအဖြစ်နဲ့ email ကနေနေ့စဉ်ပေးပို့နေတာပါ။ဒီလိုမျိုး email မှာယူပြီး VOA ကိုအားပေးကြတဲ့သတင်းရှင်တွေမှာတော့ဦးခုတ်တူပေါင်းဆိုတဲ့သတင်းရှင်က
တခြားသတင်းတွေထက် VOA ကိုအဖက်အများဆုံးဖြစ်ပါတယ်။နောက်မှလည်းပို့ပါမေတ္တာရက်ခံပါတယ်
။ဟုတ်ကဲ့ပါရှင်။ VOA ကထုတ်လွှင့်မှုတွေကိုလိုချင်တယ်လို့တစ်ခါလာပြီးတော့ subscribe တောင်းယူထားတယ်ဆိုရင်တော့ကျမတို့ VOA ကအစီအမဲပို့ပေးပါတယ်နော်။နောက်ထပ်သောရရှင်ဦးလေးကြီးဆိုတဲ့သောရရှင်ကတော့ Messenger မှာစာတူတူလေးရေးလာတာပါ။တရင်နားဆင်ခြင်းလို့ဘလို့နားထောင်ရမလဲပြောပါအောင်နဲ့ဟုတ်ကဲ့ပါ။အလွယ်ဆုံးနေ့ကတော့ Radio ကနေနားထောင်ဖို့ပဲဖြစ်ပါလိမ့်ရှင်။ Radio ကနေထုတ်လွှင့်ပေးနေတာကတော့နှစ်ပေါင်းများစွာကြာလာပြီမလို့လူတိုင်းကမင်းရင်သိနိုင်ပါရဲ့နော်။အခုနောက်ပိုင်းမှာဆိုရင်လည်းကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုရုပ်မြင်သံကြားကနေပြီးတော့ဓာတ်ရိုက်ဖန်ကြည့်ရှုနိုင်ပါရဲ့။ကျမတို့ရုပ်မြင်သံကြားကနေထုတ်လွှင့်ပေးတဲ့နေရာမှာလည်းဓာတ်ရိုက်ထုတ်လွှင့်မှုရောနောက်ပြီးတော့အချိန်ချင်းပြင်ပြီးတော့ထုတ်လွှင့်ပေးနေတာရောအားရအားလုံးတော်ရကြည့်ရှုနိုင်ပါတယ်။ဒါမှမဟုတ်ရင်လည်း DVV ရုပ်မြင်သံကြားလိုင်းရနေပြီးတော့ထပ်ဆင့်ထုတ်လွှင့်ပေးကြလဲရှိပါတယ်။အဲ့မှာလဲကြည့်လို့ရပါရဲ့နော်။ အဲ့လိုမျိုးရေဒီယိုကနေလဲဖန်သားမထောင်ချင်ဘူးနောက်ပြီးတော့ရုပ်မြင်သံကြားကလည်းကြည့်ဖို့ခက်ခဲတယ်ဆိုရင်တော့ညီမနိုင်ငံမှာအသုံးများတဲ့ Facebook ကနေပြီးတော့လဲကျွန်တော်တို့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းရောနောက်ပြီးတော့ထုတ်လွှင့်ပြီးချိန်မှပြန်ပြီးတော့ကြည့်ရှုတာနားဆင်တာမျိုးရောလုပ်လို့ရပါတယ် ဖီယိုရီကထုတ်လွှင့်ပြီးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ကျမတို့တလောတော့ကပဲထုတ်လွှင့်ပေးသွားတယ်။တဝယ်ရေနဲ့စီမံကိန်းအထူးစီးပွားရေးစုံနဲ့ပတ်သက်တဲ့အထူးအစီအစဉ်အပိုင်း၃ပိုင်းကိုနားဆင်ကြည့်ရှုပြီးရေးလာကြတဲ့သောရရှင်တွေပဲဖြစ်ပါတယ်။ဘာကြောင့်ရတင်ပြခဲ့လဲဆိုတာနည်းနည်းလေးပြန်ကောက်ရမယ်ဆိုတော့နှစ်တော်ကြာရပ်ဆိုင် lu yai khan mu re shi ma le dawai yin na saiman gain ye pwin le myin da mu naw do pawin chin go yo blu yai khan mu re shi ma le so ra ri ko tin pya a twa da ba twa shin dia ga ro di siwa yin saiman gain ye pyan sa ro me so lo a thu wan da ba le lu yi la ba de ko zo win phit ba de tu ga myan aw lo le nai gan du nai gan da lai ye a lou kan khwin ye po mya le phit ma paw de lin lin so de twa shin ga le
မြန်မြန် account တွေ ပေါ် ပြီး အောင်မြင် ပါသည် ခင်ဗျာ တိုင်း တစ်ပါး မှာ အလုပ် လုပ် ရတာ အစားအစာအရာ ဆင် မပြေ မှု တွေ က ပို များ ပါတယ် ကို တိုင်း မိ မှာ အလုပ် လုပ် ချင် ပါတယ် အလုပ် ကైန် မြန် ပေါ် များ ပါစေ လို့ ဆု တောင်း မိ ပါတယ် ခင်ဗျာ
သူ က လည်း အလုပ် ကైန် အခွင့် အရေး အတွက် ပဲ ပြော လာတာ ပါ နော် John Smith ဆိုတဲ့ သွားရှင် က တော့ ဒီလို မျိုး အကြောင်း အရာ တစ်ခု ကို စိစိ ငန်း က စုံစမ်း ပြီး တင် ပြ ပေး တဲ့ အတွက် ကြောင့် အထူး ကျေးဇူး တင် ပါတယ် လို့ ဆို လာ ပါတယ်
သတင်း ဆိုတာ အဲ့လို သတင်း မျိုး မှာ ကြိုက် တာ ပြည့်ပြည့် စုံစုံ ပေါ့ တချို့ သတင်း တွေ ကြ တော့ သတင်း ကောင်း စီး က အပြည့်
ဖလာရာကတဝက်တပြပဲကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးသွားတဲ့တဝက်ရင်းနဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်အထူးစီစဉ်အပိုင်း၃ပိုင်းကိုကြည့်ရှုပြီးတော့သွားရှင်နဲ့တုံ့ပြန်စာတွေရေးလာကြတာဖြစ်ပါတယ်ရှင်။ဒါနဲ့
American EDM အတုံးတို့များအင်္ဂလိပ်စာတင်ကန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးလာတာဖြစ်ပါတယ်ဒီသောရရှင်ဦးလှထွန်းကWAK ရဲ့အင်္ဂလိပ်စကားလုံး သမလာတင်မင်းကိုချက်လက်တင်တဲ့အီရီယန်သဘောအသွားတွေကိုပုံနားလည်သွားပါတယ်တလောကလက်စထရောနားထောင်ရပြီးအကယ်ဒမီကီတက်ပညာရှင်တင်ဝင်းလိုင်းစင်မြင့်မှာခန်းစားချက်တွေပောက်ကွက်ထွက်တဲ့ဖြစ်နေကြုံရတာကိုသတိရပြီးဒီအီရီယန်ရဲ့သဘောတဘာဝကဒီလိုပါလားဆိုပြီးကျင်းနှက်မိပါသေးတယ်အင်တန်လှတဲ့စာလုံးလေးတွေပါလားလို့ခန်းစားသဘောပေါက်ရတာပေါ့လေကျေးဇူးတင်ပါတယ်အသက်ကြီးမှာလက်ပေးတင်နေရသလိုလည်းဖြစ်နေတာပါ Mua, Shaba Lanivavi, Tajale, Pudvoja, Wanta, Piora Mua, Kumia, Jesukumare.
Daga Vue Dorashi, the commutaga Ulato, Vuega a person tolling Bota Binide, EDM, American EDM, English Satin and Nazi Singona Simbio, Saji Pio, Jesudina, Piola, Kerava. Tomorrow Vuega a person tolling be the EDM thing and Nazi Singo, Radio Gayo, Filming Tanjagava, Namusalon tolling Binivari, AC Sinego Pianchi, Piana Town, Chinese, you know, tomorrow Vue website Dinamakavene, Facebook, Sandinava Malay Nazi, and Chishunai Marino. A good subrio, Dorashin, Yen Puinarico, Popja, Pijamari. Dorashin, Lamini, Yansure, Dorashin, Aro. Mamanangema, Dainjan Muri, Nabat, Debu, Pishi Muri, Amatama, Janja, Nivari, Supro to Hilari, Salizango, who Popja, Pijamari. D. Dorashin, Lamini, Yanga. Do you dine out, who tend to see Minion and your machine, Divau, Dazamlo, view, yet the same. D. Tessayan in a D. Ship, your Minionly kind of wood, red to Winya Jemari, Supersai Lavari.
Agri Lai Samune, Malagonga Tainzago, Japan Chauce, Dwima, Manly Dine Soyago, Pianle Sidet in Piae. Agri Taisei Gomshinga, Nunja Tavimele, Aku Yakoze, Shieti, Tainjadu, Corseta, Machidevau. Dada Mo Shila by Sangayaniga Tabi Agri Tan, Tainza Bobivavi, Akute Jambian, call you Sisaji, Machivau, Damratan Tabi, Tainjazia, Lodila, Nunja Piva.
Okay, Ditorasi and Sago Popja be like Bayano.
တော့ရှင်ကတက်ဆိုင်ရာကိုဒီစားလိုက်ကနေပြမှတ်ပုံနေနဲ့ထည့်ထားတယ်ရဲဆွဲနဲ့ပြေးစားကိုပါဓာတ်ပုံရိုက်ပြီးပို့ပေးလိုက်ပါတယ်သူရဲ့ပြောတဲ့ရဲဆွဲတွေမှန်မှန်ကိုတည်တည်ချင်းလို့ဖြစ်ပါလိမ့်မယ်နော်အခုနောက်ဆုံးဒါဥသားလေးဆိုတဲ့တော့ရှင်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးချင်ပါတယ်သူကဗျူရွေဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ဆုတောင်းလိုက်ပါတယ်ဆိုပြီးတော့ခက
ဖြစ်ပါတယ်ဆိုပြီးတော့အခုလိုသူထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုရေးလာပါတယ်
ကျွန်တော် VOA ကိုနားထောင်ခဲ့တာ14နှစ်သားရရပါအခုအသက်က32နှစ်ရှိပါပြီအခုညီတောင်းကျင်လို့ပါကိုယ်နိုင်ငံမှာအလုပ်ကိုင်မရှိတာကိုအခွင့်ကောင်းယူပြီးထိုင်းမှာမတရားစေခိုင်းခံရပါတယ်လက်သီးလက်မောင်းတန်းပြီးတော့ဆဲဆူချိန်မောင်းပြီးခိုင်းနေတာကိုခံရပါတယ်ကျွန်တော်တို့စင်းရဲလို့လူခွင့်ရမရှိတော့ဘူးလားဗျာဘယ်ကိုအခုညီတောင်းမှမသိလို့ VOA ကိုရင်ဖွင့်လိုက်တာပါထိုင်းတောင်ပိုင်းဟဲ့ရံမြို့ချိုတီဝက်ငါးတက်တာဘူးဆက်ရုံမှာပါမြန်မာပြည်မှာစားကြုပ်ချို့တုံးကပုတ်ပြတ်မဟုတ်ပါဘူးဒီရောက်တော့ပုတ်ပြတ်ကီလိုနဲ့တောင်းပါတယ်ထားပါတော့ဒါကိုကျွန်တော်မပြောတော့ပါဘူးကျွန်တော်တို့အားလုံးသိကျင်တာကကီလိုပါဘလို့ကီလိုနဲ့ချိန်မှန်းဘသူကမှအတိမပေးပါဘူးမနဲ့မိုးလင်းနေအလုပ်ဝင်တာနဲ့ငရဲပြီမှလိုပါပဲဗျာသူတို့စိတ်ကောင်းတဲ့နေ့18ဗန်းလောက်ချစ်6ကီလိုလောက်ရပါတယ်စိတ်မကောင်းတဲ့နေ့25ဗန်းလောက်ချစ်4ကီလိုမကျော်ပါဘူးဘလို့ကီလိုနဲ့ချိန်တာလည်းအတိမပေးပါဘူးမချိန်တဲ့လို့သွားတိုင်ရင်လည်းအလကားပါပဲမြန်မာစကပြင်ကပူဆိုးပါတယ်အားလုံးကိုကြောက်လန့်ပြီးတော့လုပ်နေကြရပါတယ်ကျွန်တော်ရဲ့စာလေးကိုမဖယ်လိုက်ပါနဲ့မြန်မာပြည်ကလူငယ်တွေပါတည်အောင်ဖတ်ပေးစီခြင်းပါတယ် VOA အဖွဲ့သားတွေအားလုံးကျမ်းမာကြပါစေဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံကိုရောက်တဲ့ဒီတရားမဝင်တရားဝင်မြန်မာရွှေပြောင်းလူသားတွေအနေနဲ့အခုလိုမျိုးအခက်အခဲတွေကြုံရတဲ့အစားတွေမကြာခဏအရရှိတတ်ပါရဲ့နော်ဒီအခုဒါယုသားလေးဆိုတဲ့တော်ရရှင်နဲ့ထိုင်းနိုင်ငံဘက်အချမ်းမှာမြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေနဲ့ဆက်သွယ်ပြီးတော့ဒီကိစ္စပေါ်မှာဆက်ပြီးတော့တိုင်စားမှုတွေရှိမရှိကျွန်မကတော့မသိလို့တိတိပပတော့ပြောလို့မရပါဘူးဒါပေမဲ့အဲ့လိုမျိုးအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေမဲဆောက်မျိုးမှာရှိပါတယ်ဒါကြောင့်မလို့သူတို့ကိုဆက်သွယ်ချိပါလို့အကြံပြုချင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်ဒေတောင်းလာတဲ့တော်ရရှင်တယောက်တောင်းဆိုထားတဲ့တချင်းလေးနဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်တချင်းအောင်လေးတပုံမလို့စောင့်မျှော်ပြီးနားဆင်ပါနော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့ဒေတောင်းလာတဲ့တော်ရရှင်တောင်းဆိုထားတဲ့သချင်းလေးတကယ်တမ်းကျတော့ကျွန်မကဒီတစ်ပတ်မှာတခြားသချင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပြီးသားဖြစ်နေပြီမြင်ဒီတော်ရရှင်ရဲ့စာကကျွန်မဒီအစီအစဉ်အတွက်အတန်မသွင်းခင်လေးပါတယ်ချိန်မီရောက်လာခဲ့လို့ကျမသူ့ရဲ့စာလေးကိုပဲကြားဖြတ်ပြီးတော့ဖတ်ပေးလိုက်ပါတယ်။ဘာလို့လဲဆိုတော့သူကလည်းမွေးနေ့အတွက်တောင်းဆိုထားရဲဆိုတော့မွေးနေ့ကလည်းတော်တော်လေးနောက်ကျပြီးတော့ကြော်သွားမှဆိုလိုပါ။မကြာခဏအဲ့လိုမျိုးစာတွေကအတန်သွင်းပြီးတဲ့အချိန်မှာကက်ရောက်လာခင်မွေးနေ့ကကြော်သွားတယ်လို့ပါနော်။စက်တင်ဘာလ18ရက်နေ့မှာကြာရောက်တဲ့52နှစ်မြောက်မွေးနေ့ရှင်အန်ကယ်ဦးအောင်စာနဲ့ရဲဘော်ရဲဘက်ဆွေမျိုးမိသင်္ဃာတွေ VOA အဖွဲ့ဝင်တွေအားလုံးတွေကျမတို့ကဝိုင်းဖွဲ့နားဆင်ဖို့အတွက်မြစ်တာဒီလက်ဆောင်တချင်းလေးတို့ပါခြင်းပါတယ်ဆိုပြီးတော့ခိတမော်လမြိုင်ကိုရောက်နေတဲ့မေသူစာနဲ့တငယ်ချင်းတွေအဖွဲ့ကမြစ်တာဒီလက်ဆောင်ပါလာပါတယ်ရှင်။ဆိုင်းထီဆောင်ရဲ့မင်းခယောက်ျားဆိုတဲ့တချင်းလေးကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးစီခြင်းပါတယ်တဲ့။ VOA ကိုထာဝရအားပေးနေပါမယ်လို့ပြောလာပါတယ်။ဟုတ်ကဲ့ပါ။မေသူစာနဲ့တငယ်ချင်းများ VOA ကိုထာဝစဉ်အားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်။ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့ဆိုင်းထီဆောင်ရဲ့မင်းခယောက်ျားဆိုတဲ့တချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်လိုက်ပါတယ်ရှင်။သူတို့မွေးနေ့အတွက်ဒီတချင်းလက်ဆောင်ပုံပါလာတဲ့အသက်50နှစ်ပြည့်သွားတဲ့အန်ကယ်ဦးအောင်စာတယောက်ဒီမွေးနေ့ကစတဲ့စိတ်ချမ်းသာကိုကျမ်းမာရှိပါစေလို့ VOA အဖွဲ့သားတွေကဆုတောင်းပေးချင်ပါတယ်ရှင်။ဆိုင်းကြီးဆိုင်ကြီးဆိုတဲ့မင်းခါယောက်ျားဆိုတဲ့တချင်းလေးတော်ရရှင်လေးအားလုံးနှစ်ချိုက်ခံစားနိုင်ပါလိမ့်မယ်နော်။
ดาวนล้วยหาสิจองทะเนียดีรอมะเปญไหนเนเมนคายอกจาโกเยวาโกเยวาเวสีโกเหมี่ยวมามีล้วยอะกา ยามมันเปียวเรมิงคายอกจาโกเยวาโกเยวายิงลีเนี่ยลีนี่ค่ะอพออพอเนี่ยแท้ๆเลยไอ้มาพอสวยเหมือนมีเลี้ยงโลเรามาอวีอยากอยากรอดูก็ดี
ခလီရောလဲဝမ်းတော့အနေမိသာမမြင်နာကြလို့မိများသွားပြီလားဆိုင်းရန်စီဆိုထားတဲ့မင်းခါရောက်ကြရှိတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတဲ့ချင်းတောင်းတာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင် ိုင်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ view ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bambis.viewnews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်ရှင်။တော်ရစနေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ပါမျက်နှာချာလို့မိများသွားပြီလားတော်ရမမပြောတဲ့မင်းခါယောက်ျားကိုရဲပါကိုရဲပါညီကလေးနဲ့ညာလေးညီခါငါအပေါင်းများနဲ့ဆက်ကစားတယ်အခိုင်မာဘောရွှေမင်းသမီးလေးရောင်လို့တော်မှာအဝေးရောက်တယောက်တော့
မဲအေးသနာကျော်တင်ဆက်ပေးထားတဲ့မြန်မာပြည်ကပေးစာများစီစဉ်လို့နားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA တိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင်အခုတစ်ခါမှာတော့လာမယ့်အင်္ဂါနေ့ညဒိုင်းရိုက်လိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပ
လူမှုကွန်ရက်ဒီပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာပိုင်တို့ဘက်ကအားနည်းချက်တွေရဲလုံငန်းပိုင်းဆိုင်ရာပြက်ကက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြဆွဆွဲချက်တွေအတော်များများရှိနေပါတယ်။မြန်မာနိုင်ငံမှာဆုပ်ချုပ်ရေးကာလတစ်လျှောက်လုံးစစ်ထောက်လိုင်းကြီးနဲ့စစ်တပ်ကနေရာယူတွင်ကျေခဲ့တာမို့လို့ရဲတပ်ဖွဲ့တွေရဲ့အခန်းကဏ္ဍအားနည်းခဲ့ရပြီးမြေဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူ့ရဲတပ်ဖွဲ့ဟာအင်မတန်ကိုအရေးပါပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာတိုးတက်အားကောင်းမှုတွေအခုဘလို့အခြေအနေမှာရှိနေပါပြီလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲဒီလိုင်းအစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲဒီလိုင်းအစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့သဘောထားအမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4 ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမဲ့တော်ရရှင်တွေကိုကြည့်ကြပါရစေခင
်ဗျာ။တော်ရရှင်တွေနေနဲ့အင်္ဂါနေ့ညတိုင်းလိုင်းစင်မှာအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ခုတစ်ခါမှာတော့ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးကြပါရစေ။ကိုနေချင်းနဲ့တူတင်ဆက်ပေးထားပါရစေရှင်။မြခင်တရားစု Texas ပြည်နယ်ပလန်နိုမျိုးကအကြီးအကျယ်ဆုံးအင်းကြီးစလုံးကိုပြည်ပြီးတော့ထင်းထင်းထန်ထန်အတွက်အလုံးလိုက်ရွှေ့ပြောင်းခဲ့ပါတယ်။ Collingwood House လို့ name ပေးထားတဲ့အိမ်ကြီးကို ဒေါ်လာ 2,000 ကွယ်အကုန်ကျခံပြီးတော့နေရာတစ်ခုပြောင်းခဲ့တာပါ ဒီအိမ်ကို 1862 ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့ နှစ်ထပ်အမြင့်ရှိတဲ့လေတော်အိမ်တစ်လုံးလည်းဖြစ်ပါတယ် မနစ်ကတော့ဒီအိမ်ကြီးကိုပြန်ပြီးတော့ပြုပြင်ဖို့ ပလန်လိုမျိုးကောင်စီမှာမဲခွဲဆုံးဖြတ်ခဲ့ပြီးတော့ ဒေါ်လာ 2,000ကွယ်လောက်ကုန်ကျမှာဖြစ်တဲ့အတွက် မဲဆန္ဒရှင်တွေကပယ်ချခဲ့ပါတယ် ဒီအိမ်ကြီးကို Hackett လေတော်မှာထားရှိမှာဖြစ်ပြီးတော့ နောက်ပိုင်းမှာပြန်ပြီးတော့ပြင်ဆင်ပြီးပြသထားမှာလည်းဖြစ်ပါတယ်ရှင်
ကနန်မျိုးကဖက်ဖက်ကယင်မြင်ကချင်းသေးရုပ်ဒီ၄ခုနာမှာစကားပြောတတ်တဲ့ချင်းသေးကြီးတကောင်ရောက်နေပါတယ်တခြားချင်းသေးရုပ်တွေကကျေးရုပ်တွေဖြစ်ပြီးတော့အခုချင်းသေးကတော့သင်ယူနိုင်စွမ်းရှိတဲ့အဆင့်မြင့် AI နီးပညာသုံးအနီရောင်မီးထွန်းထားတဲ့ပလာစတာချင်းသေးရုပ်ဖြစ်ပါတယ်ဒီချင်းသေးရုပ်ကြီးရှေ့မှာကျေးဇူးပြုရအစာကျွေးပါဆိုတဲ့စာသားကိုရေးသားထားပြီးတော့စာလုံးလေးတွေရိုက်ထည့်ဖို့ကွန်ပျူတာဖန်တားပြင်တစ်ခုဖန်တီးထားပါတယ်လူတွေကစာလုံးလေးတွေရိုက်ထည့်လိုက်တဲ့အခါ
အဲ့ဒီစာလုံးလေးတွေပေါ်အခြေခံပြီးချင်းသေးကြီးကဗျာလေးတစ်ပုဒ်ဆက်ပေးနိုင်ပါတယ်အဲ့ဒီနောက်ချင်းသေးကဒီကဗျာကိုရုပ်ပြနိုင်ပါတယ်နှစ်စဉ်လန်ဒန်မှာကျင်းပတဲ့ဒီဇိုင်းပြပွဲအတွက်ဖန်တီးခဲ့တာဖြစ်ပါတယ်ဒီဇိုင်းပညာရှင် အဲ့ဒီစေးကြောက်ပြလိုက်ဟာအများပြည်သူလာရောက်နိုင်တဲ့နေရာဖြစ်တဲ့အတွက်စေးကြောက်တွေတရားဝင်ဝယ်ယူသုံးဆွဲခွင့်ရမှာမဟုတ်ပေမဲ့စေးကြောက်နဲ့ပတ်သက်တဲ့အကြောင်းအရအနုပညာလက်ရာစေးကြောက်အပင်အတုတွေကိုလည်းဖန်လောင်အိမ်ထဲမှာဘယ်လိုစိုက်တယ်လဲဆိုတာကိုလည်းပြသထားမှာပါနေဗာဒာပြည်နယ်မှာစေးကြောက်ကိုတရားဝင်ဖျော်ဖြေရေးအတွက်ဝယ်ယူသုံးဆွဲခွင့်ပေးလိုက်ပေမဲ့အများပြည်သူအတွက်ဖွင ကားရဲ့စီစဉ်ထားပါတယ်။တခြားပြတဲ့တွေလိုပဲစီကြောင်းတဲ့ပတ်သက်တဲ့ဘူးတူတိုင်ရပွဲရာတွေကိုရှင်းပြထားသလိုလူမှုကွန်ရက်တွေမှာဒီပြတဲ့အကြောင်းလူပြောများလာစေဖို့လည်းစီစဉ်ထားပါတယ်။အဲ့ဒီအတွက်ပွချွန်းစေးလေးပုံစံအကြီးကြီးတစ်ခုတိစောက်ထားသလိုအလင်းရောင်နဲ့နောက်ခံတွေကိုလည်းဓာတ်ပုံရိုက်လုပ်ကောင်းအောင်စီစဉ်ပေးထားပါရဲ့ရှင်။ ဖြူရဆန်တာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဖြူရကနေတင်းလေးညပိုင်းစီစဉ်ကိုဆက်ပြီးတော့တိုင်းထုံးလင်းပေးနေပါတယ်။ဖြူရကထုံးလင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးဖို့ခြင်းနဲ့တည်သူချင်းတောင်းခြင်းနဲ့ဆိုရင်တော့ ဖြူရနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းစစ်ကိုမှတ်သတိထပ်ကြေညာပေးပါလိမ့်မယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်မြေစင်းတင်သွင်းခံထားရသူဘရက်ကေဗနော့ကလိမ်ပိုင်းဆိုင်ရာအကြံဖက်ခဲ့တယ်လို့ဆွဆွဲထားတဲ့ခရစ်စတန်ဘလက်စီဖို့အနေနဲ့လာမယ့်ကြာသပတေးနေ့မှာလွှတ်တော်ကော်မတီရှင်းမှာထွက်ဆိုဖို့သူမရဲ့အကျိုးဆောင်ဖြစ်နေတွင်တဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့စနေနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့န
ဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်အီရန်နိုင်ငံနောက်တောင်ပိုင်းကစီးပြအခမ်းအနားလုပ်နေချိန်တိုက်ခိုက်ခံရမှုအတွေ့အီရန်သမ္မတကအမေရိကန်ပြည်ထောင်စုနယ်ပင်လယ်ကွေ့ဒေသကအာရဗ်မဟာမိတ်တွေအပေါ်ပြစ်တင်လိုက်ပါတယ်ဒီတိုက်ခိုက်မှုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပြီးအနည်းဆုံး80ဒဏ်ရာရရှိခဲ့ပါတယ်ဒေသတွင်းကကျေးစားနိုင်ငံလေးတွေအားလုံးဟာအမေရိကန်ရဲ့အားပေးထောက်ခံမှုနဲ့ရပ်တည်နေကြတာလို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ်တန်ဇန်းနီးယားနိုင်ငံမှာတော့ပြီးခဲ့တဲ့ကြာသပတေးနေ့ကဗစ်တိုးရီးယားရေကန်ကြီးထဲဂရုတင်းမောနစ်မြုပ်မှုမှာသေဆုံးသူ169ဦးထိရှိလာပြီးမနေ့စနေနေ့တုန်းကတော့အသက်ရှင်ကျန်ရစ်သူတဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။အသက်ရှင်လွတ်မြောက်လာသူကတော့အင်ဂျင်နီယာတဦးဖြစ်တဲ့ L4C Charahani ဖြစ်ပြီးသူကမှောက်နေတဲ့တင်းမောရဲ့စက်ခန်းထဲမှာအလုံးပိတ်ပြီးနေခဲ့တာလို့နိုင်ငံပိုင်မီဒီယာနဲ့တာဝန်ရှိသူတွေကပြောဆိုကြပါတယ်ရှင်။
သတင်းကြေကျက်ကိုမတင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညာအတွက်စီစဉ်ထုတ်လို့ရမူကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဒေဗင်စကီဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American မနေ့ဖတ်မြန်မာဘာသာစီစဉ်လေးကိုတော့မြန်မာစံတော်ချိန်မနေ့6:00ထိ9မီတာ24 40 48 50ပြင်9မီတာ190တို့ကနေလည်းဖန်ယူနိုင်ပါတယ်။ View ကိုနားဆင်လို့အားလုံးကိုကျေးဇူးတင်ပါတယ်။ဒေါက်တာရှင်ပါကောင်းသောညချမ်းကြပါစေ။
This program has come to you from the Voice of America, Washington.